အဂရိလက်စာမှုတက်တီကော်မရှင်ရဲ့စစ်ဆေးခံနေရတဲ့စီမံဘဏ္ဍာဝင်ကြီးဦးကျော်ဝင်းယာရုကလည်းနှုတ်ထွက်ခဲ့တာက NLD ရတအစိုးရအဖွဲ့အတွင်းမှာရေးပါတဲ့ဝင်ကြီးနေရာအပြောင်းလဲစတင်ပြုလုပ်ခဲ့တာလို့ဆိုရမှာပါလိုခဲ့တဲ့နှစ်နှစ်ကဦးကျော်ဝင်းကိုစီးပွားရေးဝင်ကြီးယာရုခန့်အချိန်မှာသူ့ရဲ့အရေးချင်းပြည့်နေမှုရှိမရှိကန့်ကွက်ဝေဖန်မှုတွေအကြီးအကျယ်ရှိခဲ့တာဖြစ်ပါတယ်အခုယာရုကလည်းဦးကျော်ဝင်းနှုတ်ထွက်ခဲ့ပြီးတဲ့နောက်မြမစီးပွားရေးအလားအလာအကောင်းဆုံးတုံးတက်ချက်တွေဘယ်လိုရှိမလဲဆိုတာမန့်အင်ဂျင်နီယာအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုသူ့ရဲ့သဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုလိုက်ကြောင်းနိုင်ငံတော်သမရယုံကမေလ25ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါသူဟာ NLD ဆိုရအဖွဲ့တွင်အာဂရိလိုက်စားမှုဆွဆွဲချက်တင်နဲ့တိုင်စားခံထားရသူဖြစ်တယ်လို့အဲ့ဒီအတွက်လဲအာဂရိလိုက်စားမှုတိုက်ချဲ့ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကိုခံနေရတာလည်းဖြစ်ပါတယ်ဦးကျော်ဝင်းဟာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာ NLD ပါတီရဲ့တကုံစိတ်ကမ်းမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရသူလည်းဖြစ်ပါတယ်။အရင်ကလည်းဦးကျော်ဝင်းကိုစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအဖြစ်ခန့်အပ်ချိန်မှာကန့်ကွက်မှုတွေရှိခဲ့တယ်လို့ဝန်ကြီးတုံးအင်းနဲ့ကန့်တွယ်ဆောင်ရွက်ပုံတွေမှာအားနည်းချက်တွေရှိခဲ့တယ်လို့ဝေဖန်မှုတွေအများအပြားရှိခဲ့တာပါ။အခုလိုဖြစ်ရတဲ့ပတ်သက်လို့တိုင်းပြည်ပြန်လည်ထူထောင်ရေးအချိန်အရေးပါတဲ့နေရာအတွက်ရွေးချယ်ခန့်အပ်ရမှာNLD အစိုးရအတွက်တင်ကန်းစာဖြစ်တယ်လို့သုံးသပ်ချက်ပြီးရှိနေပါတယ်။မြမစီးပွားရေးလေလာသုံးသပ်နေပြီလည်းဖြစ်အရင်က NLD စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်တဲ့ဦးမင်းခင်ရဲ့အမြင်ကတော့
လူမှန်နေမှာရအောင်ဘယ်လိုရွေးချယ်မလဲဆိုတဲ့အဲ့ဒီဟာတော့ရွေးချယ်ဖို့ရွေးချယ်မီရွေးချယ်နိုင်တဲ့နည်းလမ်းကိုစနစ်တကျကျွန်တော်ပြည်သူချာတီဖောက်ထားဖို့လိုတယ်။နောက်တစ်ချက်ပေါ့။နောက်တစ်ချက်ကလူပိုင်ရေးတစ်ခါတည်းပေးတယ်လို့ပဲအပြန်အလှန်ထင်းကြောင်းနဲ့ကျွန်တော်ဒီဖောင်းပို့လို့ရှိတယ်။ကျွန်တော်ရစ်တော်လို့ဟလာ။ Now ဒီတွင်မီဒီယာတွေနော်ဒီလူတို့ပေါ့နော်။ဒါဒီစတဲ့အချင်းချင်းကိုပြန်လည်ထိကြောက်နေတဲ့အချင်းချင်းကျွန်တော်တို့ဒီဖောက်ဖို့လုပ်ရဲ။မမတူတဲ့အမြင်တွေကိုကြားထောင်ပြီးတော့စဉ်းစားဖို့လုပ်ရဲ။အထူးဖြင့်ဒီနိုင်ငံရေးရာထူးကရေးကြည့်တယ်။နိုင်ငံရေးရာထူးဒီနေရာမှာနိုင်ငံရေးရာဒီနိုင်ငံကြီးဆိုင်အကုန်လုံးကိုဆွမ်းချုံပြီးတော့ဒီတဲ့ဒီမှာကြွသွားနေနေဟာလို့ကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့တကူရှိပိတရန်ရကိုဒီတိုင်းအားကိုးလို့ရမယ်လို့စဉ်းစားမိတယ်စဉ်းစားရင်ဒီလိုခက်ခဲကျွန်တော်တို့ကြုံပါပဲ
ဒါပေမဲ့လည်းနိုင်ငံအတွက်အရေးပါတဲ့နေရာမှာအပြောင်းလဲဖြစ်လာတဲ့အတွက်အကောင့်ဘက်ဥတည်နေလို့သုံးသပ်ပြီးနေမူအရလည်းပြုပြင်ကြောင်းလဲဖို့လိုအပ်ချက်တွေရှိနေသေးတယ်လို့ဦးမင်းထင်ကဆိုပါတယ
်အခုလိုကြောင်းလဲဖြစ်တာတော့ရေပွဲကတော့ကောင်းတယ်လို့ပြောမှာပေါ့နော်ပို့ပြီးတော့ဒီမှန်ဒီမှာဒီပြလာတယ်လို့ကျွန်တော်တို့ပြောနေပါတယ်။စီးပွားရေးလာလာတယ်အကောင့်ဘက်ကိုပဲကျွန်တော်တို့ကြည့်လို့ရပါတယ်။အဲဒါပေမဲ့လူပြောင်းရင်တော့ကျွန်တော်တို့မပြီးသေးဘူး။ဒီပေါ်မှာတိုက်ပြီးချင်းမျိုးဘယ်လိုစေသာချင်းကြမလဲ။မပြောပါဘူးနော်။ဒါဒီပြောင်းမှုလို့စီမံခန့်ခွဲမှုလို့ပို့ကောင်းကျွန်တော်တို့လုပ်ဖို့လုပ်တယ်
။လက်ရှိမြန်မာစီးပွားရေးစနစ်ပိုပြီးကောင်းလာစေဖို့ရေချင်းရှိသူတွေပါဝင်နိုင်ရေးအခွင့်အလမ်းတွေဖွင့်ပေးဖို့လိုအပ်နေကြောင်းလည်းဦးမင်းခင်ကမြင်ပါတယ်။
ဒီမှာခံဝင်ရှိနေရမှာလုပ်ပိုင်ခွင့်ဖြစ်ပြီးအောင်ပြီးလို့ဆောက်တဲ့လုပ်ပိုင်ခွင့်လုပ်ငန်းလေးခွင့်ရင်ပြီးမှတကယ်တမ်းဟလာလူတော်လူကောင်းတွေစီကသူ့ရဲ့ပါဝင်မှုသူ့ရဲ့အားထုတ်မှုကြီးကျွန်တော်တို့ဖြစ်ပြီးအောင်ကျွန်တော်ရမယ်အဲ့ဒီတော့ကိုလည်းကျွန်တော်တို့အချိန်ကြီးကသူ့ကောင်းပြောက်ကောင်းလုပ်လို့မရဘူးဟိုဝိုင်းဝန်းပြီးတော့တကယ်ဖြစ်ပြီးအောင်လုပ်နိုင်အောင်ပူးပေါင်းဆောင်ရွက်နိုင်အောင်ဒီစီမံခန့်ခွဲဖန်တီးပေးဖို့လုပ်ရမယ်အဲ့ဒီလိုခြေခံကြရကြောင်းလည်းကျွန်တော်တို့ရှိမှပြည်တွင်းရဲ့ကြီးအကြီးအကျယ
်နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF အပါအဝင်အာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ကမ္ဘာ့ဘဏ်တို့ရဲ့အစီရင်ခံစာတွေအရပြီးခဲ့တဲ့နှစ်အတွင်းမြန်မာစီးပွားရေးပြန်လည်တည်ငြိမ်လာတယ်လို့ဖော်ပြထားပါတယ်စီးပွားရေးဆက်လက်တိုးတက်ဖွံ့ဖြိုးလာဖို့အတွက်ဦးစားပေးအစီအစဉ်ဖြစ်တဲ့ဘဏ္ဍာစီမံခန့်ခွဲမှုဘတ်ဂျက်လုံငွေပြမှုရောချရေးနဲ့အစိုးရပိုင်းလုပ်ငန်းတွေပြုပြင်ပြောင်းလဲတာတွေကိုဦးစားပေးလှုပ်ဆောင်ဖို့အရေးအချင်းပြည့်ဝတဲ့ဝန်ကြီးတဦးလိုအပ်နေရပါလက်ရှိမှာတော့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးနေရာအစ်အတွက်လက်ရှိဒုတိယဝန်ကြီးဗဟိုဘဏ်ဥက္ကဋ္ဌဟောင်းဦးဆက်အောင်ကိုထပ်မံပြောဆိုတာတွေရှိနေပါသေးရှင်